မြန်မာနိုင်ငံမှာကလေးလူသားအများပြားရှိနေရတာဟာပြည်တွင်းစစ်ဖြစ်နေတာနဲ့တဘာဝဘေးအန္တရာယ်တွေကြောင့်ဖြစ်တယ်လို့အလုတ္တမလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဌာနပြည်ထောင်စုဝန်ကြီးကပြောပါတယ်။ရန်ကုန်မြို့ကနိုဘိုတောဟိုတယ်မှာဒီကနေ့မနက်ပိုင်းကျင်းပခဲ့တဲ့ World Day Against Child Labor အခမ်းအနားမှာဝန်ကြီးကသတင်းထုတ်ပြန်ချက်ကိုအခုလိုပြောသွားတာပါ။ဒါပေမဲ့အဲ့ဒီသုံးသပ်ချက်ဟာမပြည့်စုံဘူးလို့လည်းထောက်ပြမှုတွေရှိနေပါတယ်။အပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုကောင်းဆန်ဟင်းကသတင်းပေးပို့ထားပါတယ်ရှင်။
မြန်မာနိုင်ငံနေရအနှံ့အပြားလုပ်ငန်းရှင်မျိုးစုံမှာကလေးလူသားတွေကိုတွေ့နေကြတာဖြစ်ပြီးဒီလိုကလေးလူသားအများပြားရှိနေရတဲ့အကြောင်းရင်းကိုအလို့သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဌာနပြည်ထောင်စုဝန်ကြီးဦးသိန်းစွေကအခုလိုပြောပါတယ
်။မြန်မာဒေသတွေမှာပြည်သူ့အင်အားဌာနကခုမှုတော်များမှုတွေဖြစ်တယ်။နောက်တပ်ပွဲဖြစ်တဲ့ခါကျတော့ကလေးလူသားတွေများလာတာပေါ့။အလားတူပဲသဘောဘေးအန္တရာယ်ကြောင့်လည်းပဲနော်လူတွေဆန်လာတဲ့ခါကျတော့ကလေးလူသားတွေများလာတာပေါ့။
ဝင်ကြီးရဲ့ဒီလိုပြောဆိုချက်ဟာတစ်စိတ်တစ်ပိုင်းမှန်ပေမဲ့အဓိကအချက်တစ်ခုကစားဝတ်နေရေးကြောင့်ဖြစ်တယ်လို့ထောက်ပြသူကရန်ကုန်မြို့ပေါ်မှာကလေးလူသားတွေကိုအလုတ်ချိန်ပြင်မမှာကျောင်းစာသင်ကြားပေးနေတဲ့မြမရွေးရှားပညာရေးစီမံကိန်းရဲ့အမှုဆောင်အရာရှိကိုတင်မမောင်အေးပဲဖြစ်ပါတယ်
။ဒါပေမဲ့လက်ရှိဒီကပို့ပြီးတော့ရှုပ်ထွေးတဲ့ခက်ခဲတဲ့ဟိုများပြားတဲ့ကလေးလူသားတွေကဘာလဲဆိုလို့ကျွန်တော်စားဝတ်နေရေးအစီအစဉ်ရဲ့တွေ့ကြုံမှုနေရီဝါတွေကနေပြီးတော့မျိုးကြီးပြကြီးကိုကြောင်းလာတဲ့ဒီဒီဟိုကလေးလူသားတွေပိုများတယ်ပေါ့နော်။အဲ့ဒါတွေကလက်တွေ့ကျသိကျင်လို့ရှိရင်သင်ကြန်ပုံတွေသွားကြည့်လိုက်ပေါ့။ဆမ်းပါလိုင်းတာရုပ်ရှိမယ်ဟိုပြီးတာရှုပ်ကြည့်တာရှိမယ်ဒဂုံစိတ်ကန်းရှိမယ်ဒလားရှိမယ်အဲ့ဒီမှာသွားကြည့်ရလို့ရှိရင်80 80ရာခိုင်နှုန်းလောက်ကဘုံရှိကြော်တာဖြစ်တယ်အဲ့ဒီမှာရှိနေကလေးသူငယ်တွေအကုန်လုံးလို့လို့ကကလေးလူသမားတွေကြီးပေါ့
မြန်မာနိုင်ငံမှာကလေးလူသားပြဿနာဟာဒီမားရဲ့ပြဿနာတစ်ခုဖြစ်ပြီးဒီပြဿနာရုံနေပပျောက်သွားဖို့ဘာတွေလုပ်နေလဲဆိုတာကိုလည်းကိုတီမောင်အေးကအခုလိုအကြံပြုပါတယ
်သူရဲ့ရပိုင်ခွင့်နဲ့လုပ်ပိုင်ခွင့်နဲ့အားရောဘာတွေလဲဆိုတဲ့ဟာကိုအဓိကတော့ဒီအများပြည်သူသိအောင်ပညာပေးပွဲတွေလုပ်တယ်ပြီးလို့ရှိရင်စာပင်ကျောင်းတွေနဲ့ဒီရုံးညွန့်တဲ့နေထဲမှာလဲဒီကိစ္စတွေကိုပုံမှန်နေနေတိတိကျကျနဲ့စပြီးတော့သိညာတညာတွေဖေးတင်ပြီးတော့ရှင်တာပဲဒီလိုအဆင့်ရောက်မှလူတွေအများစုကသိမှနောက်တစ်ဆင့်ကခုနကတော့ဒီကလေးလူမှကိစ္စကိုဘယ်လိုနည်းနဲ့ပြရောဂိုင်းခွေဖြည့်ရှင်းသင်လဲဖြည့်ရှင်းကြမလဲဆိုတဲ့အဖြေအားထွက်မှာဒီပြဿနာကြီးကအခုနိုင်ငံအကြီးကြီးပဲ
ဝင်ကြီးဦးသိန်းစီကတော့အခြားဝင်ကြီးဌာနတွေအရက်ကလူမှုအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးကလေးလူသားပြောင်းလဲပတ်သက်သွားအောင်လုပ်နေတယ်လို့ဆိုပါတယ်
။စီးပွားရေးကလေးလူသားတွေကိုလည်းသူရဲ့ဘဝတိုးတက်အောင်လို့နော်ပညာပေးတာတွေရှင်ဆွေးနွေးတာတွေဆောင်ရွက်နေတယ်။သူတို့လည်းကလေးလူသားဒီဘဝမှာလည်းပဲဆောင်ရွက်တဲ့နေရာမှာလည်းပဲလူသူသိချရတဲ့လုပ်ငန်းကိုဖြစ်အောင်ဆွေးနွေးဆောင်ရွက်နေတယ်။နော်။ပြည်သားဆွေးကြရေးကိစ္စကတော့မြန်မာနိုင်ငံအနေနဲ့ဇပောင်းဇုံအနေမှာတရားဝင်ဌာနဥပဒေရေးဝင်ဌာနတို့ဒုဝင်ဝင်ဌာနနဲ့ပေါင်းစပ်ပြီးတော့ဆောင်ရွက်နေတယ်။ဒါအပြင်လို့ဒီလိုနဲ့ဖွဲ့စည်းရေပေါ့နော် ILO နဲ့ဒီနေ့ဆက်တို့ပေါင်းစပ်နေတယ်လို့ INGO တွေနဲ့လည်းပဲဒီဘက်မှာရှိတဲ့ NGO တွေနဲ့ပေါင်းစပ်လို့ဆောင်နေတ
ယ်။မြမတနိုင်ငံလုံးအတိုင်းအတာအနေနဲ့ကလေးလူသားတိတိမမ2000လောက်ရှိတဲ့အထက်ဆက်ရှိနေပြည်ပြီးကလေးလူသားအရေအတွက်ဟာ 9.63 လောက်ရှိတယ်လို့ပြည်သူ့ဝန်ကြီးကပြောပါတယ်။လူမှုစီဝေးအခြေအနေစမ်းစစ်လေ့လာတဲ့ပြည်ထောင်နိုင်ငံအခြေစိုက် Bridge Maple Crops Company ရဲ့တရုတ်စလီကူနေအစီအစဉ်ကအရာမြမနိုင်ငံဟာကောင်မကလေးလူသားအခြေအနေအစိုးရဆုံးဖြစ်နေတဲ့ဆင်နိုင်ငံတဲမှာဆိုမာလီယာ၊ဆူဒန်၊အာဖဂန်နစ္စတန်၊ယီမန်စတဲ့နိုင်ငံတွေနဲ့အတူပါဝင်နေပါတယ်ခင်ဗျာ။